မကန်တူတွေဒီကနေ့အစီအစဉ်မှာကျွန်တော်တို့ပြောခဲ့ကြတဲ့ social media ပေါ်မှာသတင်းမတွေဖြန့်တာနိုင်ငံရေးပြောကားနဲ့ social media မှာသတင်းတွေဖြန့်တာကိုကောက်ွယ်ဖို့ဒီမီဒီယာအဖွဲ့အစည်းအတော်များများပေါင်းပြီးစလုပ်နေကြပြီနော
်ဟုတ်တယ်ရှင်ကျွန်မလည်းအဲ့ဒီသတင်းကိုတွေ့လိုက်တယ်နာမည်ကျော်ဆရာစာနယ်ဇင်းဆရာမဆယ်လီလာမန်ဦးဆောင်ပြီးသတင်းမီဒီယာကုမ္ပဏီပေါင်း85ခုနဲ့ Google Facebook ဒင်းနဲ့ Twitter တို့လို့social media company ပေါင်းပြီး trust project တွေကိုလုပ်နေကြတာလေ
ဒီလုပ်ငန်းကိုအမေရိကန်ပြည်ထောင်စု California ပြည်နယ် Santa Clara တက္ကသိုလ်မှာအဲ့ဒီသတင်းဌာနတွေနဲ့ company တွေတိတ်မကြသေးခင်ကတွေ့ကြပြီးစာဖတ်သူတွေအနေနဲ့သတင်းတပုတ်အပေါ်ဘယ်လောက်ယုံကြည်လက်ခံနိုင်လောက်မဲဆိုတာကိုတိုင်းတာတဲ့အညွှန်းတွေထည့်ပေးဖို့ဆွေးနွေးပြီးတော့စီမံကိန်းစလုပ်ကြတာလေဒီစီမံကိန်းအစမှာပဲ The Economist, The Globe and Mail နဲ့ The Washington Post တို့လိုသတင်းဌာနကြီးတွေပါလာပါတယ်
digital နည်းပညာသုံးလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေကိုချက်ချက်တည်းနဲ့အသုံးပြုလာနေတဲ့ဒီနေ့ကဘာကြီးမှာဘယ်ကြံရာကအမှန်ဖြစ်တယ်ဘယ်တွင်ကယုံကြည်စိတ်ချရတယ်ဘယ်ဟာကတော့သတင်းတုသတင်းမှဖြစ်တယ်ဆိုတာကိုပြောဖို့ပို့ပြီးတော့ခက်ခဲလာတယ်လို့ဒီစီမံကိန်းရဲ့ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဆယ်လီလာမန်ကပြောပါတယ
်ဒီစီမံကိန်းရဲ့ internet ဆောင်မြင်တာ thetrustproject.org မှာတော့သဘောထားတင်ပြယူစားချက်ကြော်ညာနဲ့တကယ်သတင်းတွေထားတဲ့ကကြွားထားချက်ကိုပြောနိုင်တယ်လို့ကျွန်တော်တို့ကထင်ပါတယ်တဲ့ဒါပေမဲ့တကယ်တမ်းဘယ်လိုသိကြပါလဲလို့မေးခွန်းထုတ်ထားရဲ့ဗျအ
ဲ့ဒါကြောင့်လေသတင်းဖတ်တဲ့သူတွေအနေနဲ့သတင်းရဲ့အရေးအသွေးပိုင်းနဲ့စာနယ်ဇင်းပညာပိုင်းကိုအလွယ်တူအကဲဖြတ်နိုင်အောင်ဒီ Trust Project ကနေပွင့်လင်းမြင်သာမှုဆိုင်ရာစံနှုန်းတွေကိုထုတ်ဖော်သတ်မှတ်မယ်လို့ဆိုထားရဲ့ရှင်သူတို့တုံးထားတာအရာကတော့ Trust Indicator ရဲ့ယုံကြည်ရမှုဆိုင်ရာအညွှန်းတွေလို့ဆိုရမလားပဲ
လူတွေအနေနဲ့သတင်းတွေမှာသူတို့တံပိုးထားတာကဘာလဲ။ဘယ်လိုအခြေအနေမျိုးမှာသတင်းအပေါ်ယုံကြည်မှုရှိတယ်။အဲ့ဒါတွေကိုအမေရိကန်နဲ့ဥရောပမှာနေထိုင်သူတွေနဲ့အင်တာဗျူးလုပ်၊ဗေးညင်းပြီးတော့မှလူတွေရဲ့ဖြေဆိုချက်တွေပေါ်မှာအခြေခံပြီးအဲ့ဒီ trust indicator တွေသတ်မှတ်ထားပါလေတဲ့။အရှိမကစပြီးစမ်းသပ်နေတဲ့အချိန်ကိုတကယ်တမ်းအဲ့ဒါကဘယ်လိုဆိုတာကိုတော့သိချာမသိရသေးပါဘူး။
သိထားရတော့ကတော့ online မှာဖော်ပြတဲ့သတင်းနဲ့သတင်းဆောင်မတွေမှာအင်္ဂလိပ်အခေယအိုင်အမတ်သားကိုပူးတွဲဖော်ပြပြီးဒီသတင်းကိုဘယ်လိုမေးမြန်းစုံစမ်းပြီးရေးသားထားလဲဒီသတင်းကိုဖော်ပြတဲ့သတင်းဌာနရဲ့အဆင့်အတန်းကဘာသတင်းရေးတဲ့သတင်းတောင်းနဲ့ပတ်သက်တာစာရတွေကိုကျွဲပြီးတော့ဖော်ပြမယ်လို့ပြောပါတယ
်။ယုံကြည်ရမှုဆိုင်ရာအညွှန်းတွေဆိုပြီးလောလောဆယ်သူတို့သတ်မှတ်ထားတာ၈ခုရှိသေးတယ်ဗျ။အဲ့ဒါတွေကတော့ best practices လို့ခေါ်တဲ့သတင်းရေးသားရမှာလိုက်နိုင်ရမယ့်အချိန်သတ်မှတ်ချက်တွေတရင်တရင်ဆောင်မရေးတဲ့ဇာယဆရာတရင်ကြီးတဲ့တရင်တော်အကြောင်းကိုကားချက်တွေတရင်နဲ့တရင်ဆောင်ပါအမျိုးအစားအသုံးပြုတဲ့နီလန်ဒေတာဆိုင်ရာမတူကွဲပြားတဲ့သဘောထားအမြင်တွေနဲ့ဆက်ပြီးလှုပ်ဆောင်နိုင်တဲ့အကြံပြုချက်တွေဆိုပြီးတော့ဖော်ပြထားပါတယ
်ဒီကဲသေးစိတ်ပြောရရင်တော့တရင်ဌာနကိုဘယ်သူတွေကငွေကြေးထောက်ပံ့ထားတယ်တရင်ဌာနရဲ့မစ်ရှင်လို့ခေါ်တဲ့ရည်ရချက်ကဘာဆိုတာတွေအပြင်တရင်ကျင့်ဝတ်ပိုင်းတိကျမှုပိုင်းအမားတင်စင်ချက်ပိုင်းနဲ့တခြားစံနှုန်းသတ်မှတ်ချက်တွေကိုဘယ်လောက်လိုက်တာလဲဆိုတာသိကြရမှာပ
ါ။ဒရင်တော့နဲ့ပတ်သက်ရင်လေသူ့အကြောင်းအသေးစိတ်အချက်လက်တွေနဲ့အတူသူ့ရဲ့ကြွမ်းကျင်မှုပိုင်းအရင်တုန်းကသူရေးခဲ့ဘူးတဲ့ဒရင်တွေကိုဖော်ပြပေးပါမယ်။ပြီးတော့ကိုဖတ်နေတာဟာထင်မြင်ယူဆတယ်လားသုံးသပ်ချက်လားဒါမှမဟုတ်စော်ညာလားဆိုတာကိုလည်းရှင်းရှင်းလင်းလင်းဖော်ပြပေးပါပါ
။စုံစမ်းထောက်လှမ်းထားတဲ့တကယ်အသေးစိတ်လိုက်ထားတဲ့ဒရင်ဆောင်မတွေမှာဆိုရင်လေပါတဲ့အချက်လက်တွေနဲ့ပြောထားတာတွေနောက်ွယ်ကသတင်းရင်းမြစ်တွေကိုပိုးပြီးသိလာရမှာပါ။ကြားပြန်ဘာကြောင့်ဒီသတင်းကိုလောက်ကြလဲ။ဒီသတင်းကိုစုံစမ်းရေးသားခဲ့တဲ့လုပ်ငန်းတစ်ခုလုံးကဘယ်လိုရှိခဲ့တယ်လဲဆိုတာတွေကိုလည်းသိကြပါပါမယ
်။အနည်းအားဖြင့်ဆိုရင်တော့သတင်းဌာနရဲ့ကျွမ်းဝင်သိခါပိုင်းစတင်မှုနဲ့ဤကြမှုပိုင်းဆိုင်ရာစံနှုန်းသတ်မှတ်ချက်တွေသတင်းနောက်ရဲ့နောက်ကြောင်းအရာဆိုရင်စတာတွေကိုပိုးပြီးရှင်းရှင်းလင်းလင်းသိအောင်ဖော်ပြပေးပြီးတော့ဒီသတင်းဆောင်မဟာဘယ်လောက်ယုံကြည်စိတ်ချရပါလဲဆိုတာကိုအာမခံချက်ပေးဖို့ကြိုးစားကြတာပါ။အဲဒီလိုအာမခံချက်ခိုင်မာတာနဲ့အမျှတကယ့်သတင်းအစ်စ်မှန်တွေနဲ့သတင်းမှားသတင်းပြုတွေချာမှာကွဲပြားသွားမယ်လို့ညှော်လင့်ရတာပါပဲ
။အဲဒီလိုချက်လက်တွေကိုသိရတဲ့ဆိုရင်လူတွေအနေနဲ့ဒီသတင်းဆောင်မတွေဟာသူတို့ယုံကြည်စိတ်ချတဲ့သတင်းဌာနကလာတာလား၊သတင်းကိုယ်တိုင်ကယုံကြည်စိတ်ချရသလား၊စတာတွေကိုစမ်းစစ်နိုင်မှာပါ။ဒါဟာ Facebook ပေါ်မှာသတင်းမားတွေနဲ့သတင်းအထုတွေကိုတိုက်ချက်ရေးကြိုးပမ်းအားထုတ်မှုကြီးရဲ့တစိတ်တပိုင်းလို့စီမံကိန်းအကောင့်ထဲဖော်နေသူတွေကပြောပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်တဲ့ကိစ္စပေါ်လာတာကနေအခုလိုသတင်းတုသတင်းမားတွေကိုတိုက်ချက်ဖို့လှုပ်လာကြတာကတော့ရှေးလာမယ့်အနာဂတ်မှာသ တကယ်စစ်မှန်တဲ့သတင်းဌာနတွေပေါ်လူတွေရဲ့ယုံကြည်မှုတိုးတက်လာနိုင်ပြီရှိတဲ့လမ်းစာဖြစ်တာကြောင့်စိတ်ကိုကောင်းတဲ့စီမံကိန်းလို့ဆိုရမှာပါ
။ဒါပြင်လူတွေအတွက်လည်းအဲ့ဒီလိုသတင်းကြိုသတင်းမားတွေနဲ့ကိုယ့်ကိုလိမ်လည်လက်ရဖို့ကြိုးစားတာကိုမခံရအောင်အကာအကွယ်တစ်ခုလိုဖြစ်လာမှာမို့ကိုယ့်ဖက်တဲ့သတင်းတွေအပေါ်ပိုးပြီးယုံကြည်စိတ်ချလာနိုင်မှာဖြစ်ပြီးတော့တကယ်ရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့စဉ်းစားတာမှာပိုးပြီးအထောက်အကူဖြစ်လာစေမှာပါပဲ။
ဒီစီမံကိန်းကိုကနဦးရံမုံငယ်ထောက်ပံ့သူကတော့ Craigslist online အကြောင်းဝင် site ကိုတည်ထောင်သူ Craig Newmark ဖြစ်ပါတယ်။ဒါပြင် Democracy Fund, John S. and James L. Knight Foundation နဲ့ Mark Kula Foundation တို့ကလည်းရံမုံငယ်ထောက်ပံ့ကြတယ်လို့ The Trust Project Internet ဆန်နေတာမှာဖော်ပြထားပါတယ်ခင်ဗျာ။